ရှိတောင်အာရှ၄နိုင်ငံရဲ့အထူးစီးပွားရေးဆောင်ဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစိတ်အပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ 3.5 သန်းကျော်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်ဆယ်နိုင်ငံပါရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်6လတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ဘုံတစ်ဘုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ဥရောပကိုတင်မောတွေခုံမောင်းရာလမ်းကြောင်းဖြစ်တဲ့အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသရင်းမှာစီးမျဉ်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွန်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါဗျ။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရေးအပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လဲ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Brunei, Malaysia, Philippines နဲ့ Vietnam နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်းဒေသတွေမှာတရုတ်ကသူဖာတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်းပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးတန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရယ်စာတမ်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပေါမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ
်primary interest is
ဒီသာရှင်းပါတယ်သူတို့ကသတ္တမထဲဖြစ်နေစေချင်တာပါအကြောင်းလဲဆိုတော့ဒီလိုရှင်းပါတယ်စီးပွားရေးလုပ်လို့ရနိုင်တာပါစွန့်စားရမှုကလည်းရောနေတော့ဒီပါတယ
်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ရပ်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ရပ်တည်ချက်ကိုထင်ဟပ်ပါတယ်တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်တင်မောတွေပုံမှန်ဆေးလွှတ်နေတာပါဥပမာအားဖြင့်ဆိုရင် EU ဥရောပသမဂ္ဂရဲ့ website မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမျဉ်းဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်ဖော်ပြပါတယ်ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တင်မောတွေတွာလာလှုပ်ရှားမှုလဲပိုပြီးများလာပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရက်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအာရုံစိုက်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်ကြီးကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပါမောက်ခအလက်ဇန်ဒါဘူဘင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းတွာလာနိုင်ရေးကိုရည်ရွယ်ပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေချောင်းတွာလာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးဆောင်တွေတတ်မှတ်ပေးတာဖြစ်သလိုတခြားစီးမျဉ်းသတ်မှတ်ချက်တွေလည်းရှိပါတယ်
။ Yeah, coming around the ASEAN,
အမေရိကန်ရဲ့တရုတ်နဲ့မဟာဗျူဟာမြောက်ရှင်ပြန်မှုပေါ်ကရည်တည်ဖို့ထဲသူတို့ရဲ့ဒီကစိတ်ဝင်စားမှုကနိုင်ငံတကာဥပဒေနဲ့လွတ်လပ်စွာပြည်ကြောင်းသွားလာရေးကိုထိန်းသိမ်းထားနိုင်မှုဖြစ်ပါတယ်
။တောင်ကျောက်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အုံပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးဆောင်တွေအနည်းကနေတရုတ်ရေရင်တွေဖျက်ဆီးတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတောင်အရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကျတဲ့ကုန်သွယ်ဖက်တရုတ်ကိုအမျက်တော်သာထွက်စီမဲ့အသုံးနှုံမျိုးကိုတော့တိတ်ပြီးတော့မတုံ့ကြပါဘူး။ဒီချင်းကန်နီကိုဥရောပသမဂ္ဂ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက် S Rajaratnam နိုင်ငံတကာလေးလာရေးဌာနကတွဲဖက်ပါမောက်ခအလန်ချောင်းကပြောပါတယ်။အာဆီယံနဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပါ။
ဒါကအာဆီယံနဲ့တခြားဆောင်ရွက်လာနေပါတယ်။ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက်အာဆီယံဆောင်ရွက်မှုကအသေးချာဆုံးနဲ့စိတ်ချရအောင်နည်းလမ်းဖြစ်နိုင်တယ်ဆိုတော့သူတို့ကနားလည်ထားလို့ဖြစ်ပါတယ်
။အာဆီယံဘက်ကတိမ်မွေးတဲ့အသုံးနှုံတည်ပင်လျင်တရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခချန်ကပြောပါတယ်။ EU နဲ့အာဆီယံကြားဆွေးနွေးမှုတွေကနေထွက်လာမယ်သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသည့်ရှင်ချတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်တယ်။ဒါပေမဲ့လည်းသီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လဲတွဲဖက်ပါမောက်ခချောင်းကပြောပါတယ်ရှင်။